COVID-19 ကရောဂါကူးစက်ပြန့်ပွားနေတာကြောင့်မြန်မာနိုင်ငံမှာပြည်တွင်းလေကြောင်းပြန့်သန်းမှုတွေရပ်ဆိုင်ခဲ့ရတာကိုပြန်စတင်နိုင်ဖို့အစိုးရတာဝန်ရှိသူတွေကပြန်လည်သုံးသပ်နေကြောင်းလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးနေဝင်းကပြောတာကိုကိုးကားပြီးတော့ Aviation Pros Online သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လေယာဉ်ပြန့်သန်းမှုပြန်လည်စတင်နိုင်ဖို့ဟာ COVID ရောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေကြောင်းဦးနေဝင်းကပြောပါတယ်။လက်ရှိပြည်တွင်းပြည်ပလေကြောင်းပြန့်သန်းမှုတွေကိုနိုဝင်ဘာလကုန်အထိရပ်ဆိုင်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားကြောင်းလောလောဆယ်မှာ COVID ကပ်ရောဂါဆိုင်ရာကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုဘယ်လိုဆောင်ရွက်နိုင်မယ်ဆိုတာနဲ့တကယ်လို့လေရင်ပြည့်စုံမှုတွေကိုပြန်စမယ်ဆိုရင်လည်းခီးတဲ့အနေနဲ့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုင်းနာကြားမှာဖြစ်ကြောင်းဦးနေဝင်းကပြောပါတယ်။နိုဝင်ဘာလ18ရက်နေ့မှာကျင်းပခဲ့တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအမျိုးသားအဆင့်အစည်းအဝေးအတွင်းမှာလည်းပြည်တွင်းလေကြောင်းပြည့်စုံမှုတွေပြန်လည်စတင်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်တွင်းလေကြောင်းပြည့်စုံမှုတွေကိုတော့ရန်ကုန်နေပြည်တော်မန္တလေးအပါအဝင်လေဆိပ်28ခုကိုပြန်တန်းပြေးဆွဲနေတာဖြစ်ပေမဲ့လောလောဆယ်မှာနိုဝင်ဘာလကုန်တိဆိုင်းငံ့ထားပါတယ်။ရန်ကုန်နိုင်ငံကလေဆိပ်ကိုနိုင်ငံသားကလေယာဉ်တွေဆက်ရောက်ခွင့်ပိတ်ပင်ထားပေမဲ့အောက်တိုဘာလထဲမှာနိုင်ငံသား443ဦးကိုအထူးလေယာဉ်နဲ့မြန်မာအစိုးရကဝင်ရောက်ခွင့်ပြုခဲ့ပါတယ်။ပြည်ပကလေယာဉ်တွေဆက်ရောက်ခွင့်ကိုနိုဝင်ဘာလကုန်တိပိတ်ပင်ထားပေမဲ့ကုန်ပစ္စည်းတည်ဆောင်တဲ့လေယာဉ်တွေကိုတော့ဆက်ရောက်ခွင့်ပြုထားပါတယ်။